အင်ဒိုနီးရှားနိုင်ငံမှာ EID နိုင်ငံတကာထောက်ကူပေးအေဂျင်စီအစ်စ်ကိုထူထောင်လိုက်ကြောင်းအင်ဒိုနီးရှားဆိုတာကတောက်ချန်နေမှာကြေညာပါတယ်။အင်ဒိုနီးရှား EID ဌာနအတွက်ကနဦးမတင်ငွေဖြစ်ဒေါ်လာ212ပန်းနဲ့မြင့်ရတဲ့အင်ဒိုနီးရှားရူပီ3ထရီလီယံဘတ်ဂျက်ငွေချထားခဲ့ပြီးဒါကအင်ဒိုနီးရှားနိုင်ငံတဘာဝဘင်းအနေနဲ့ကယ်ဆယ်ကူညီရမှာမဟုတ်ဖွံ့ဖြိုးရေးတွေအတွက်ထောက်ကူပေးဖို့ဖြစ်ကြောင်းပြောပါတယ်။အကူအညီပေးမယ့်အထက်မှာမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေပါပါဝင်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတည်ငြိမ်မှုရှိတဲ့ပေါ်ပေါ်ဒေတာအရေးအတွက်ဆွေးနွေးကံကြံမှုနဲ့ပတ်သက်ပြီးနာမည်ဆိုးတွေထွက်နေတယ်လို့အင်ဒိုနီးရှားရဲ့အကြမ်းဖက်ကံကြံမှုအတွက်စုံစမ်းစစ်ဆေးမှုလုပ်ဖို့ပါ Pacific ဒေတာရင်းနိုင်ငံအများပြားတောင်းဆိုနေကြမှာအင်ဒိုနီးရှားအစိုးရကဒေတာရင်းဆက်ဆံရေးကောင်းမှုစေဖို့ဒါကိုလှုံ့ဆော်ခဲ့တာလို့အများကဝေဖန်နေကြတာပါ။အင်ဒိုနီးရှားဒုသမ္မတ Jasuf Kala ကတော့တခြားဖွံ့ဖြိုးတဲ့နိုင်ငံတွေမှာဒုက္ခတွေပြဿနာဒါမှမဟုတ်ပြည်သက်ကဖြစ်ပွားနေတာကိုကူညီဖြစ်ရှင်းရမှာမိတ်ဆွေနိုင်ငံတွေကိုကူညီပြီးအင်ဒိုနီးရှားနိုင်ငံတန်တမာကြီးကြိုးပမ်းမှုကိုတုံ့ပြန်မှုဖြစ်ကြောင်းအေဂျင်စီတစ်ဖွဲ့နဲ့ကြောင်းကြေညာတဲ့တောက်ချန်တဲ့ဒင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။